Welcome to the Voice of America in Burmese.
Mingla ba khmyar? VOA American Taya 2019 ခုနှစ် November 16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ5 meter 32 40 48 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ကင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါယူကရိန်းဆိုင်ရာအမေရိကန်တာဝန်ကြီးဟောကသူနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့ပြောဆိုချက်တွေကြောင့်ချိန်ချောက်ခံရတယ်လို့ခန်းစားခဲ့ရတယ်လို့ပြောပါတယ်ရိုဟင်ဂျာကြက်တဲ့ဖြစ်ရှိနိုင်မဲ့ဘယ်လိုနည်းလမ်းမဆိုအသုံးဝင်မယ်လို့ယူဆကြောင်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေကုန်ကြစည်းအတွက်တောင်ကိုရီးယားကပူပေးဖို့တောင်းနေတဲ့ကိစ္စအမေရိကန်ကာဝေးဝန်ကြီးကတောက်ကြနေမှာတွန်းအားပေးပြောပါတယ်ဒီသတင်းတွေနဲ့အတူအခြားစစ်ဝင်စားပွဲထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးသတင်းလာတစ်ခုမှာရခိုင်ပြည်နယ်အတွင်းချောက်ဖြူရင်းနဲ့စစ်ကမ်းနဲ့အထူးစည်းဝေးရုံအဖြစ်ပြောင်းလဲဖို့အရေးစိုးရိမ်မှုတွေဘယ်လိုရှိပါသလဲ
ဟိုကမသေချာမရေရာတဲ့စက်ရုံကြီးတွေကိုတိဆောက်ပြီးလုပ်နေဖို့မလိုပါလက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တရံသာဓာတ်ကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရတာ
မီယိုဖလာအလုပ်တွေတာမီခံရလို့စိုးရိမ်နေသူတွေနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေကပြောသွားတာပါအပြည့်စုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်အဲဒီနောက်တရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံကိုအလုပ်လုပ်ဖို့သွားကြပြီမဲ့လဲစာချုပ်ပါစီမီစီကန်တွေချုပ်ဖို့ခံရတာကြောင့်မြောက်ပြည်ကိုပြန်ဆင်လာရတဲ့သတင်းစနပြပွဲတွေလာနေချီဖြစ်ပွားနေတဲ့ဟောင်ကောင်ကဒီသတင်းပါတဲ့စနပြပွဲတွေဟာပုံစံသစ်တစ်မျိုးပြောင်းလာတဲ့အကြောင်းစတဲ့မြန်မာနိုင်ငံသားသတင်းလွှာတွေအပြင်ကမ္ဘာမီဒီယာတဲကမြန်မာပြည်ကိုလည်းနားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မြတ်တို့ကကြီးညာပေးပါမယ်ခင်ဗျာ
။ဂျာရူကဖြုတ်ခွန်းလိုက်ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗနိုဗစ်ချ်ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတအတူတယ်လီဖုန်းဆက်စကားပြောကြချိန်တွင်သူနဲ့ပတ်သက်ပြီးသမ္မတထရမ့်ပြောခဲ့တဲ့ပုံတိတ်ကူအံ့အားသင့်တုန်လှုပ်မိတယ်လို့ပြောပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးစုံလမ်းစစ်ဆေးမှုတွေတောက်ကြနေကအောက်လွတ်တော်မှာလုပ်တဲ့ဂျာနာပွဲတွင်သံတမန်ကြီးယူဗနိုဗစ်ချ်ကအဲ့လိုပြောသွားတာပါ။ဘာကိုစဉ်းစားရမယ်ဆိုတာကျွန်မမသိကြပါဘူးဒါပေမဲ့တိတ်ကိုစိုးရင်နေပါတယ်ချိန်ကြောက်မှုတစ်ခုလိုပဲခံစားခဲ့ရပါတယ်လို့အောက်လွတ်တော်ထောက်လန်းရီယာကွန်ပဏီဂျာနာပွဲမှာမစ်ယိုဗနိုဗစ်ချ်ကပြောပါတယ်အခုတွတ်ဆိုချက်ဟာဒီကေလာကတကယ်ဂျာနာပွဲပြင်သူပြောခဲ့တာနဲ့ကိုက်ညီပါတယ်အဲဒီတော့ကလည်းသမ္မတထရမ့်ကသူတစ်ခုခုတော့ခံစားရတော့မယ်ဆိုပြီးပြောခဲ့ပြီးတဲ့နောက်သူချိန်ကြောက်ခံရတယ်လို့ခံစားခဲ့ရကြောင်းသူ့လုံခြုံရေးအတွက်စိုးရင်ခဲ့ကြောင်းတမ္မတ်ကြီးယိုဗနိုဗစ်ချ်ကပြောပါတယ်အဲ့လိုတမ္မကြီးယိုဗနိုဗစ်ချ်ကကြားနာပွဲမှာထွက်ဆိုနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တိုက်ခိုက်ပါတယ်မရီယိုဗနိုဗစ်ချ်သွားခဲ့တဲ့မြန်မာနေရာတိုင်းစိုးသွားတာပဲသူဆိုမာလီယာမှာစလုပ်ခဲ့တယ်ဘာဖြစ်သွားခဲ့တယ်လဲဆိုပြီးသမ္မတထရမ့်ကအရေးပါတယ်အဲဒီနောက်ယူကရိန်းသမ္မတဇယ်လင်စကီနဲ့သူဒုတိယကြိမ်ဖုံးပြောချိန်မှာယူကရိန်းသမ္မတကတမ္မကြီးယိုဗနိုဗစ်ချ်နဲ့ပတ်သက်ပြီးမနစ်မြူတဲ့သဘောပြောခဲ့တယ်ဆိုပြီးတော့လည်းရေးပေမဲ့အဲ့ဒီအချက်ကမမှန်ပါဘူ
းသမ္မတဒေါ်နယ်ထရမ့်ရဲ့ကာလတရှိမိတ်ဆွေတူဖြစ်တဲ့ရော်ဂျာစတုန်းဆို2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေဝင်ရောက်ယှဉ်ပြိုင်တဲ့ဟီလရီကလင်တန်ကိုအထိနာစေတဲ့ရုရှားကနေထွန်းဖောက်ဟက်ကလုတာခံရတဲ့အီးမေးလ်ကိစ္စစုံစမ်းရင်းမှာလက်တော်ကိုလိန်ညာမှုအပြင်တပ်သေးတွေကိုနှောက်ယှက်မှုနဲ့အပြစ်ရှိကြောင်းတောက်ကြနေကဝါရှင်တန် DC တရားရုံးချုပ်ကဆုံးဖြတ်ချက်ချခဲ့ပါတယ်။တရားရုံးကနေပြန်ပြေထွက်မှာစတုန်းကိုအမှုနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့တစုံတရာပြန်လည်းမဖြေကြားခဲ့ပါဘူး။ပြည်တော်စုဆိုရကစတုန်းကိုလွှတ်တော်ကိုလင်ညာထွက်ဆိုမှုတက်တွေကိုနှောက်ယှက်မှု2016သမ္မတရွေးကောက်ပွဲမှာထရမ့်မဲဆွေရေးဖွဲ့ကရုရှားနဲ့ပူးပေါင်းဝင်နှောက်မှုရှိမရှိအောက်လွှတ်တော်စုံစမ်းစစ်ဆေးမှုကိုတားဆီးမှုပါဝင်အမှုပေါင်း9ခုနဲ့ဆွဲချက်တင်လာတာဖြစ်ပါတယ်။စတုန်းကတော့သူအမှားတစုံတရာမလုပ်ခဲ့ကြတဲ့အခုလိုတရားဆက်ဆံမှုကသူ့ပေါ်နိုင်ငံရေးရွေးချယ်နဲ့လှုပ်ဆောင်တာဖြစ်ကြောင်းဝေဖန်ခဲ့တာပါ။အထူးစုံစမ်းမှု Robert Mueller ရဲ့ရုရှားဆိုင်ရာစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးတရားစွဲခံရတဲ့ထရမ့်ရဲ့လက်ထောက်တွေအကြံပေးတွေထဲမှာသူဟာဆက်ထမမြောက်ဖြစ်ပါတယ်
။အာဖဂန်နစ္စတန်နဲ့အမေရိကန်ကြားဒီသတင်းပတ်တွင်အကျဉ်းသားလေးလေးရဲ့အစီအစဉ်မအောင်မြင်ခဲ့တဲ့ပေါ်အာဖဂန်တာလီဘန်တွေကအမေရိကန်ကိုအပြစ်တင်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကနှစ်ဖက်သဘောတူညီထားတဲ့နေရာကိုအမေရိကန်တွေရောက်မလာခဲ့ဘူးလို့တာလီဘန်တွေကပြောပါတယ်။အစီအစဉ်ကိုလက်ရှိမှာဆိုင်းငံ့ထားလိုက်ပြီးဖြစ်ပြီးပေးထားတဲ့ဂရီအတိုင်းဘာကြောင့်မလုပ်တာလဲဆိုတာရှင်းပြဖို့ကအမေရိကန်တာဝန်ရှိသူတွေအပေါ်မူတည်တယ်လို့အာဖဂန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရအကြီးအကဲဇဘီဟူလာမူဂျာဟစ်ကပြောပါတယ်။အကျဉ်းသားလဲလဲရေးအစီအစဉ်က2016ခုနှစ်ကတည်းကတာလီဘန်တွေဖမ်းထားတဲ့အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အော်စတြေးလျနိုင်ငံသားတီမိုသီဂျွန်ဝိခ်စ်တို့ပြန်လွတ်လာနိုင်ဖို့ရှိခဲ့တာပါ။အပြန်အလှန်အားဖြင့်ကာဘူးမြို့တော်မြောက်ပိုင်းဘာဂရမ်ထောက်မှာထိန်းသိမ်းထားတဲ့တေရန်ညဂျင်ဒါအနတ်ဟက်ခန်နီအပါအဝင်တာလီဘန်အဖွဲ့ကထင်ရှားသူ၃ဦးကိုပြန်လွတ်ပေးရမှာပါ Anas Hakani Ha, Taliban Sisimia Sanya Dudia GK, Sira Judin Hakani Yet Ni Pipari, Taliban Yaga Kulu Pitin Piosu Jenna Padabi, Maria Baga Tongpianche, Kamala Libau.
Tunisia Nangama October Yuko Wenna Wang, Sua de Pueblo de Los Alibari, Tauchan Nigara Waraze, Tapi Mapientane, Islamic, Anada Party Wantiago, Winji Jokin, Huichabu, Tru Party Gani, Sobu, Tinto in Kebari, at the Chelsea Shibi Pit, Sibui, Winji Ha, Habib Jam Ligo, Naladrin, Sua de Pueblo de Tawan Pitaraba, the Gelotan Ladrin, Sua de Mapuena, and October Larema Yuko Tinio Tare, Tamarate. ที่สายก็ตัวสัวพ่วยด้วยพ่วงด้วยกูช่วยเช่นนี้มาพิบารีในงานยากกว่าเปียดเช่นนี้เลยหลุดออกมาบลูสัวมีปอบเอาไม่สุราคู่จริงที่แต่กูก็ไม่ได้อะไรบ้างสิบวันเองเลิกกันเปียดนะสายสังคมหรือติดจีมาเลยตุนิชามาตุนิตเตกตัวก็สิพอสิบวันเช้ากูไปสายปอบมาข้าห้องเที่ยวพิเดตมรัตเตสายเจ้าลากันไปไหมตัวเองเลิกกันในช่วงกูไปดูมาไม่ได้จ้าที่บ้างตุนิชาในงานด้วยดีกว่าสังคมนี่ละก็สิบวันเปียดนะเนี่ยเลิก
การเปิดตลาดเพื่อจ้างตุนิชาในงานดิโมคราซีเอ็กซ์ตันกูเปียงกาลาสังจิตุติตนาลูกเดียพ่อจีเกะกับเยาวาเลยวิวเอเมริกันดัมเนเปียมยามาวาดาซีเซนิกูมันเนชาวนายการในคนนั้นไอทีไอโรบิดาตงเซนเฮกิโลฮัตส์โกตงตงาไอโรบิดาลีเซกิโลฮัตส์คอนเลชิตงา
ไอ้ตัวมีดาลิเซชิคิโลเฮตช์ชาวเต็งอาตัวนี้ตุติยานายว่ามาไล่ละมีดาที่อากูเซคิโลเฮตช์เต็งอาคงอารุกันในทั้งเรื่องปีนี้ไปเลยสิฮิวเอเมริกันเต็งอาในสิ่งนี้เป็นเรื่องกูได้สั่งเลยตัวพี่นี่ไปเลยมีมานี่เงี้ยงาเรื่องนี้มุสลิมจะได้กูเทียนเสียบปอนิเซตีพิชินนั่นแหละเป็นลุนิเลียมยูมัสโอต้องเวเมลูยูซาร์เจ้ามาริกันเงี้ยงาไอ้ท่านอาจารย์ดาวน์ชิดูดูกับพี่ไปเลย ทวิเมย์ในงานก็ยังสุขคงอยู่ไอซีจีกันในส่งเงินเสียเมื่อสุราก็ฟังกันนี่แหละโฮมโฮสุรากูรอมาเจอมาปีบ่าวที่จะได้กูเทียนชาวบอลยังรู้ผู้ในมาสุยาก็ยืมรู้สั่งลาวรู้ผู้ก็รอยืมจีเรลุเล่ตาวจานีก็ในงานยังท่านามาลูกเดชินเลมวยที่กูเดินเปียวตัวไปเลยแต่แสดงมาเว้ยแล้วถ้าลาหรูจะได้กูกูเล่กูรู้เลี้ยงทามุมยูเน่กันเทวบุญยอลินจังเปียวไปเลยยูนั่งยังเช่นจันทร์ดีดามาโมเสลินที่ยงตัดเต้นเนี่ยเว้ยจีเจ้าเปิดดูข่าวยังนี่จ้าเร่ ိုင်းဌာနကြီးတန်းတာဝန်ရှိသူဟာနိုင်ငံတော်အတမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုတွေလည်းဖြစ်ပြီးမိမိတို့ရဲ့စိုးရိမ်ချက်တွေကိုဒေါက်ဆန်းစုကြည်ကအသိမှတ်ပြုတဲ့ကြောင်းအဖြေတစ်ခုရဖို့အတွက်မြန်မာနိုင်ငံကလှုံ့ဆော်နေကြောင်းအထောက်အထားကပြနိုင်ငံသားဖြစ်မှုဒုက္ခသည်စခန်းတွေမှာနေထိုင်နေရတာ9နှစ်ကျော်ပြီဖြစ်တဲ့လူတွေရဲ့ဘေးဒုက္ခစားတဲ့ကိစ္စရပ်တွေကိုကင်ပြဖြေရှင်းဖို့ဘိုးဘီလှုံ့ဆော်နိုင်တယ်ဆိုတာကိုမိမိတို့အားလုံးသဘောတူတယ်လို့ယူဆကြောင်းဒီကိစ္စရပ်တွေအားလုံးကိုဖြေရှင်းရမှာဖြစ်ပြီးညာရင်းချင်းပြည်လည်နဲ့အဖြေမျိုးတော့ရှိမှာမဟုတ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောသွားပါတယ်။နိုင်ငံတကာကတုံ့နှုံနဲ့လူဝင်များဆိုတာကိုမြန်မာဆွေရကလက်မခံဘဲ ICC ရဲ့စုံစမ်းစစ်ဆေးမှုမှာလည်းအဖော့ဝင်နိုင်ငံမဟုတ်တာကြောင့်ပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အခိုင်အမာပြောထားပါတယ်
။ American ကာဝေးဝန်ကြီး Mark Esper ဟာတောက်ချန်လေးကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနမှာကျင်းပတဲ့နှစ်ပတ်လည်လုံခြုံရေးဆိုင်ရာညီလာခံအပြီးမှာဝန်ကြီးအက်စပါကဆိုးမြို့မှာတောင်ကိုရီးယားသမ္မတရုံးကန်းကိုတွေ့ရောက်ပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကြားထောက်လှမ်းရေးအချက်အလက်တွေမျှဝေရေးဆိုင်ရာသဘောတူညီချက်ဟာရှေ့တရင်ပတ်ထံမှာတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာတိတ်ကိုအရေးပါတဲ့ကြောင့်နှစ်နိုင်ငံဆက်ပြီးထိန်းထားနိုင်ရန်တိတ်အရေးကြီးတယ်လို့ဝန်ကြီးအက်စပါကအလေးထားပြောပါတယ်။တောင်ကိုရီးယားဟာသူ့မြေပေါ်ကAmerican တက်တွေချထားတာအတွက်ကုန်ကျစရိတ်တွေကအများစုကိုပေးလောက်အောင်ကျွယ်ဝချမ်းသာနေပြီဖြစ်ကြောင်းလည်းဝန်ကြီး Expert ကပြောပါတယ်။ဒီ American စီးအကူအညီအတွက်တောင်ကိုရီးယားဘက်ကပေးနေတာဟာလက်ရှိမှာတစ်နှစ်ကို American Dollar 1 Billion လောက်မပြည့်ပါဘူး
။စီးမတိုးတဲ့ဥယျာဉ်ငန်းဖြားတိုက်ဖွဲ့ရောဂါပြန့်နှံ့ဖြစ်ပေါ်နေတာကိုထင်ကြုံရင်းကလေးငယ်တွေကိုပုံမှန်ကာကွယ်ဆေးတိုက်ကျူးတဲ့အစီအစဉ်မှာပါကစ္စတန်နိုင်ငံဟာကာကွယ်ဆေးသစ်တစ်မျိုးကိုစတုံးတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာပါတယ်။ပါကစ္စတန်နိုင်ငံမှာ2016ခုနှစ်ကစလို့ဒီယောဂါဘူးပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးလူ1000ကျော်ယောဂါကုသခံထားရပြီးတော့အများစုကတောင်ပိုင်းဆင်းပြေနေတာဖြစ်ပါတယ်။ Super Bug လို့ခေါ်တဲ့ Bacteria မျိုးကတစ်ခုဟာဆေးမတူတော့တဲ့အဆင့်အထိတဖြည်းဖြည်းရောက်လာပြီးနိုင်ငံကာကိုပြန့်နှံ့မယ်အန္တရာယ်ရှိနေတာပါ။2016ခုနှစ်ကပါကစ္စတန်မှာတိုက်ဖိုက်ယောဂါဖြစ်ပွားမှု63ရာခိုင်နှုန်းတိုက်ဖိုက်ကြောင့်သေဆုံးမှု80ရာခိုင်နှုန်းဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကာကွယ်ဆေးထိုးမဲ့အစီအစဉ်နဲ့ဆက်ဆက်တဲ့တောက်ကြာနေတရားဝင်ကြီးနာချက်ထဲမှာဖော်ပြထားပါတယ်။ဒီကာကွယ်ဆေးတဲ့အစီအစဉ်ကိုဂျနီဗာအခြေဆိုင် GAVI ကာကွယ်ဆေးအစီအစဉ်ညွန်မောင်းအဖွဲ့ကရန်ကုန်ကိုထောက်ပံ့တာဖြစ်ပြီးတရင်းနှစ်ပတ်ကြာမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဆင်းပြည်နယ်မျိုးပါဒေသတွေကအသက် 9 လကနေ 15 နှစ်အကြားကလေးငယ်10တန်းကိုကာကွယ်ဆေးတိုက်မှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ခံထားတဲ့ typhoid yoga pupong kawgwe si TCV ha chaw la ywe di nge de kli ri go tai nai ne prathama song kawgwe si phit bi a phya tat da ga ne yeshi kawgwe nai ne lo tat ma tha chaw taw won shi su ri ga pyo ba de
Italy နိုင်ငံ Venice မြို့မှာမကြုံဆက်ဘူးရေကြီးတဲ့တံကိုခံနေရပါတယ်။ UNESCO ကမ္ဘာရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ Venice မြို့ရဲ့80ရာခိုင်နှုန်းကျော်ဟာရေကြီးတဲ့တံခံနေရခြင်းမှာပဲတောက်ကြံနေအာယုံတက်ချိန်မှာတော့နောက်ထပ် DA တက်တာနဲ့ကြုံခဲ့ရပါတယ်။ရှေးခေတ်အနုပညာလက်ရာတွေနဲ့ပြည့်နေနေတဲ့ဒီမြို့ရုပ်မှာရုပ်ထုကြီးတွေဖျားချောင်းတွေနဲ့နန်းတော်တွေပျက်စီးကုန်မှာကိုဒေတာကံတွေစိုးရိမ်နေကြပါတယ်။ဟုတ်တော့မိုးတန်ရပောင်းများစွာခန်းဆန်းနေရတဲ့ Venice မြို့မှာအင်ကာနေကဒီရေတက်ခဲ့ပေမဲ့စိုးရင်ကြီးအမှတ်အထိမရောက်ခဲ့ပဲမြို့ရဲ့80ရာခိုင်နှုန်းကျော်ရေလွှမ်းသွားတာဖြစ်ပါတယ်။နေအိမ်တွေဈေးဆိုင်တွေရေကြီးတဲ့ဒဏ်ခံရတယ်လို့လမ်းဘေးသတင်းစာဆိုင်ကလေးတွေကတော့ရေထဲမျောပါကုန်တာပါ။ Venice ကလမ်းချင်းလေးတွေတစ်လျှောက်ရေစိုးတွေတက်လာပြီးမြို့အထင်ကြီးဖြစ်တဲ့ Saint Mark ရင်ပြင်မှာရေလွှမ်းသွားတဲ့နောက်မှာအီတလီဝန်ကြီးချုပ် Giuseppe Conte ကစက်တဘရီနေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်။အင်ကာနေကပုံမှန်ထက်မီတာ 1.89 အမြင့်အထိရေတက်ခဲ့ပါတယ်။1966ရေကြီးတဲ့ဒဏ်ကြောင့် Venice မြို့ကံတွေထွက်ပြေးရခြင်းကအမြင့်ဆုံးရေတက်ခဲ့တာက 1.64 မီတာဖြစ်ပါတယ
်။စနေနေ့မနေ့ပဲနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေဇက်တိုင်နာဆင်ကြရမှာပါ။ပထမဆုံးတော့မြန်မာသတင်းတပုတ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်ဟာတရံစရပေါ်ကျော်ဝါတယ်လို့ဒေသတွင်းမှာလည်းမဟာဗျူဟာအရရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်ဖြစ်ပြောင်းလဲဖို့တရုတ်ကလုပ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာအချို့စီးပွားရှာသူတွေနဲ့စီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မီးရိုးဖလားအလုပ်တွေကိုတော့တားမြစ်တာခံနေရတာကြောင့်စိုးရိမ်မှုတွေတိုးပွားလာနေပါတယ်။AFP သတင်းတပုတ်ပေါ်အခြေခံပြီးဒေါခင်မြတ်သက်ကပြောပြပေးပါပါခင်ဗျာ
။တရုတ်အတွက်အိန္ဒိယသမုဒ္ဒရာရေလန်းထွက်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်တိဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစိမ့်စိမ့်လန်းလန်းရှိခဲ့တဲ့လေခွင်းတွေရောကျွန်းတစ်တွေပေါ်တဲ့တစ်တောတွေပါစည်းရေးခဲ့ရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2019နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအစ်စ်တွေထောက်ပြန်ထားချိန်မှာပဲမြမအစိုးရကရခိုင်ပြည်နယ်တွင်လာပြီးရင်းနှီးမြှုပ်နှံကြဖို့ကမ္ဘာတလွှားကိုပါဖိတ်ခေါ်လိုက်တာကြောင့်မီရိုဖလားလောက်တိုင်စားတောင်းနေတဲ့ဒေသခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ပြည်နယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကကရုတ်တင်းမော်တွေလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဒေသခံတွေရဲ့ငားဖမ်းမှုကိုပါပိတ်ပင်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတငါးတွေတွေအတွက်တော့မိသားစုဝိုင်းရင်အတွက်တောင်မလွယ်ကူပဲဖြစ်လာတာပါ။
မူလို့ဖိုင်လို့ဟဲ့ကျွန်တော်ငုံမကကွက်ခံရပြလေရေဘလိုင်းကစိုက်ပါချဖိုင်လို့ဟဲ့လို့ရေဖိုင်ဖတ်တော့ဘောဘိုမိုင်းသွက်လိုက်ရလို့ဟဲ့လို့ငယ်အဆံပေးလို့ရောက်တော့ဖိုင်ကြီးဖိုင်လေးရပါအကွက်အကွက်ခံခရလို့ဘယ်ပဲထွက်ရတာ
ရခိုင်မြောက်ပိုင်းမှာရိုဂျာပြဿနာနဲ့ရှုပ်ထွေးနေပြီမဲ့ရခိုင်အလေပိုင်းကတော့ငိုတိုင်းပဲအေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပြီမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတဲ့တန်းနဲ့ချီတဲ့ရေနံစိမ့်စီတွေကုဗမီတာဘီလီယံနဲ့ချီတဲ့သဘောဝဒဏ်ွေတွေကိုမြန်မာနိုင်ငံအလဲပိုင်းကိုဖျက်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီ။ရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထည်ရုပ်စက်ရုံနဲ့စားသောက်ကုန်စက်ရုံတွေပါတဲ့အထူးစီးပွားရေးဇုန်နဲ့အတူရေနံစိမ့်ကမ်းအတွက်ပြီးခဲ့တဲ့နိုဝင်ဘာလတည်းမှာပဲသဘောတူညီချက်ရခဲ့တာပါ။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရေနံစိမ့်ကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်ထိလျှော့ချဖို့မြန်မာဘက်ကကြိုးစားနိုင်ပေမဲ့တရုတ်ကအစုရှယ်ယာအများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်ဆဲဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံခြားကျွေးမီဖြစ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောသလိုဒေတာကန်တွေအတွက်အလုတ်ကင်4လင်းလောက်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့လေသမားကြီးဦးစောမောင်တို့ကတော့စစ်တပ်နဲ့ခရိုနီတွေအမျက်ရသွားတဲ့ဒီစီမံကိန်းအတွက်အသိန်းခံရတဲ့မြေဧက4000ကျော်မှသူ့မြေပါပါသွားတယ်လို့ပြောပါတယ်
။ဟိုကဒီနေပြီးလဲကျွန်တော်သွားသမီးပါဆိုမင်းခပါဆွဲလီဆိုတော့ကျွန်တော်အစောမှထွက်ပြရပါဟိုမကြီးလေးမင်းရတယ်ကျွန်တော်ဒီသိမ့်လိုက်ရင်ရောင်းအတိကျွန်တော်စိုးရင်ပ
ါရေနံပိုက်လိုင်းတိဆောက်ဖို့မြေသိမ်းခံရသူဒေါ်နုအေးတာကလည်းမြေသိမ်းသွားပေမဲ့ရော်ကြီးမရဘူးလို့ပြောပါတယ်
။ဆောင်မပြီးတဲ့သူတို့စစ်ကောင်းငွေတပတ်နိုင်ပါနဲ့ဘယ်သူပဲမငွေလို့မှလုံးစောလို့မလာပါဘူး။
ဒေသခံတက်ကြွလှုပ်ရှားသူကိုစိုးလွင်ကတော့ဒီစီမံကိန်းတွေမလို့အဖဲကုဒေသတင်ဆာတာကရတဲ့ငွေနဲ့က ခုပြည်နယ်ဖွံ့ဖြိုးအောင်ကိုယ်တိုင်လုပ်နိုင်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလိုဟင်းလိုဟင်း။ညမအခက်ခဲဟင်းနဲ့ဟိုကမသေးချာမကြီးရတဲ့စက်ယုံကြီးတွေကိုတိဆောက်ပေးတယ်။လုံနေဖို့မလိုပါ။လက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တရံသာတာကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရတယ်။မြန်မာအားလည်းပဲလူခွင့်ချုပ်ပေါက်တယ် ne let dwe lou saung ja bo ma ja de kin ga be japan yauk chain ma pan ja kya da ba da ba me data gan rue ma che na yin naingan twin siman gain rue ko yat pyet nai ne so ra ko ro tayauk ye myet saung ye ka da siman gain ga tat te pya nai ba le
rakai bi de twin ga yin ne sit gan ne athu si wa yi saung tayauk naingan ga lou pan kwe ya ti saung ni da bo so yu mu ri shi de chaung talking myo tat pyo pya pi ya ba sat la bi thai naingan bat ga myanmar tarin de bou ko na sin ya ba me ချေပြောင်းအလုတ်သမားဆိုင်ရာသတင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံတဘောတူစာချုပ်MOU နဲ့တရားဝင်အလုတ်သွားလုပ်ကြတဲ့မြန်မာအလုတ်သမားနေရာကျော်ဟာအလုတ်ရှာဖွေပေးတဲ့ကုမ္ပဏီတွေကစာချုပ်ပါစီမင်းတိုင်းလုပ်မပေးကြတဲ့အတွက်အစီအမပြေဖြစ်ပြီးဒီလပိုင်းအတွက်မှာပဲမြန်မာပြည်ကိုပြန်လာကြတယ်လို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။အများစုကစာချုပ်ပါစာရုံမှာပဲအလုတ်လုပ်ကြရတာမဟုတ ်ခင်ဗျာ
ထိုင်းနိုင်ငံထဲမှာအလုတ်ကန်အခွင့်အလမ်းတွေရဖို့အတွက်မြန်မာပြည်တွေကပုံမှန်တွေနဲ့ချိတ်ဆက်ပြီးအလုတ်လုတ်ကန်နေကြတဲ့မြန်မာလူသမားတွေဟာသုံးလမပြည့်ခင်မှာပဲနေရပြန်လာကြသူတွေရှိလာပါတယ်စာချုပ်ထဲမှာပါတဲ့စိတ်ယုံကိုသွားရတာမဟုတ်ပဲနေရာပေါင်းစုံကိုပို့နေတာကြောင့်တချို့လဲရဲတွေလာဝင်ဖမ်းတဲ့အခါမှာအလုတ်နဲ့နေရာမတူဘူးဆိုပြီးဖက်စီခံရမှုတွေကိုလည်းကြုံနေရပါတယ်။လောကလာစားကလည်းပုံမှန်မရကြသလိုအလုံးလုံးရတဲ့ရက်ကလည်းပုံမှန်မရှိတာကိုကြုံရတာကြောင့်နေဆက်ကိုပြန်ဆင်းပြီးသူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုနေ့နာချင်းပြန်ပေးဖို့တောင်းဆိုလာကြပါတယ်။အခုဆိုရင်အောက်တိုဘာလနဲ့နိုဝင်ဘာလထဲမှာပဲအလုံးသမား200ကျော်နေဆက်ကိုဆင်းလာလို့အကူအညီပေးနေရကြောင်း AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ဆိုင်ဝမ်မိုးဆင်းနဲ့တွားရတယ်ဒီစာချုပ်မှာစီကန်းနေကြောင်းပုံစံမျိုးစုံနဲ့ပြောက်ခံတဲ့အလုပ်သမားတွေเนาะအဲ့ဒီအလုပ်သမားတွေကဒီလိုဆိုကျွန်တော်တို့ပြောပြလာအောင်မနော်ဖိုင်နိုင်ငံကနေပြီးတော့ဒီနေ့ဆက်ကျွန်တော်တို့ AC မောင်းလို့ပို့ဆက်တက်ပြီးတော့ဒီကောင်းခံပြီးပြောပြလာတာဟုတ်ကကျွန်တော်တို့ဒီလပိုင်းထဲမှာဒီသမားဥကြီးเนาะ200ကျော်လောက်ဟိုရှိပါတယ်เนาะ230 240လောက်ပြီ
ညဝီမျိုးကိုပြန်ရောက်လာတဲ့အခါမှာကုမ္ပဏီတွေနဲ့ဆက်သွယ်ပြီးသူတို့ပေးထားခဲ့တဲ့ကျပ်ငွေ8သိန်းကနေ10သိန်းအထိပေးထားတဲ့ငွေတွေကိုပြန်ရဖို့အတွက်တောင်းဆိုနေကြပါတယ်အဲ့ဒီကာလအတွင်းမှာမြောက်ရီမျိုးကမြမဖုံးတော်ကြီးကျောင်းမှာတဲကိုနေထိုင်နေရတာကြောင့်အခုဆိုရင်မြောက်ရီမျိုးကလူတရားကျော်လောက်ဟာစားတောက်ရီအခက်ခဲတွေကိုကြုံနေရတယ်လို့အလုတ်သမားတူကပြောပြပါတယ်
။ဟိုအနန္ဒသူကကျောင်းဆရာတော်ကျောင်းမှာနေရတယ်တော်အခက်ကြီးစားရီတောက်ရီကစားအကုန်လုံးအခက်ခဲဖြစ်တယ်နေထိုင်ရင်စားအခက်ခဲဖြစ်တယ်ပေါ့ဆရာတော်ကလည်းတောင်းမပြီးသေးတဲ့အခါကျစားရီတောက်ရီလည်းအရင်ခက်ခဲတာပေါ့အခုစံဆိုလည်းမရှိတော့ဘူးမနေ့ဆိုလည်းပဲဟင်းကျွေးရဆရာတော်တွေစွန့်ခံကျွေးတဲ့ဟင်းနဲ့ပဲဆက်ပြုတ်စားတောက်နေရတာပေါ့မှာဘာမှပြရလဲအစင်မပြေဘူးလို့သာဟုတ
်က MOU နဲ့လာတဲ့လုံသမားတူကတော့သူဟာနေရာ3နေရာထက်မနည်းပြောင်းရွှေ့လုတ်ကင်ခဲ့ရပြီးနောက်ဆုံးအလုတ်ရှင်မတူဘူးဆိုပြီးဖန်စီခံရမှာကိုဆိုတာကြောင့်နေဆက်ကိုပြန်ဆင်းလာရတယ်ဆိုပြီးအခုလိုပြောပါတယ
်နေရောက်တော့ကျွန်တော်တို့အားရတော့ခဏခဏဟိုနေရာပြောင်း3နေရာလောက်ပြောင်းခဲ့ရတယ်3နေရာ4နေရာလောက်ပြောင်းခဲ့ရတယ်ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကအထင်းနဲ့ခေါ်ရှင်းနေတယ်ကျွန်တော်တို့အထင်းရလို့ပြော whole link ကဒီ link ကိုနဲ့ကျွန်တော်တို့အစင်မပြေမှုတွေကြောင့်ကျွန်တော်ဒီအောက်ကိုပြန်ဆင်းလာရတာပ
ါတကယ်တော့ MOU နဲ့သွားကြတဲ့အလုပ်သမားတွေဟာတရားဝင်သွားကြတာပါဒါပေမဲ့ပို့လိုက်တဲ့ကုမ္ပဏီတွေကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာကြောင့်စာချုပ်ကစီမင်းအတိုင်းလုံဆောင်တာမျိုးတွေမရှိတာကြောင့်အလုပ်သမားတွေဟာအခက်အခဲတွေဖြစ်ခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလုပ်သမား3000တဲ့မနည်းရှိနေပြီး MOU နဲ့လာကြတဲ့အလုပ်သမား3000တဲ့ရှိပါတယ်ဒါပေမဲ့ကုမ္ပဏီတွေကစာချုပ်ကစီကံအတိုင်းအလုပ်ယုံတွေကိုပို့မပေးတာကြောင့်အလုတ်နေရာလွဲမှုအလုတ်ရှင်တစ်ထည်မတူတာတွေနဲ့ဖမ်းဆီးခံရပါတယ်။ကုမ္ပဏီတွေကထိုင်းဘက်ကလုပ်ငန်းရှင်တွေလိုအပ်တဲ့အလုတ်သမားတွေကိုပို့ပြီးတော့လူပိုတွေကိုခေါ်လာပြီးထိုင်းတွေကိုပို့နေကြတာပါ။အလုတ်သမားတဦးကိုကြက်ငွေ8သိန်းကနေ10သိန်းလောက်ထိတောင်းခံပြီးပို့နေတယ်လို့အလုတ်ကန်အခွင့်အလမ်းရဖို့အတွက်လာကြသူတွေဟာထိုင်းနိုင်ငံထဲမှာအလုတ်မရှိတဲ့ပြဿနာတွေကိုကြုံရတဲ့အခါမှာတော့တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်နောက်ဆုံးမှနေဆက်ကိုပြန်ဆင်းပြီးသူတို့ရဲ့နေနာကြီးတွေကိုရဖို့အတွက်ပြန်လည်တောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းသတင်းတောင်မအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာပါ။ အခုတော့ဒေသတွင်းသတင်းတပုတ်ကိုနားဆင်ရပါမယ်။ဟောင်ကောင်မှာဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲတွေလာတဲ့ချီဖြစ်ပွားနေတာမှာတိတ်မကြခင်ကဆန္ဒပြလူငယ်တူတည်ဆုံခဲ့ရပြီးနောက်မှာတော့ဒီသတင်းမှတ်ထဲဆန္ဒပြပွဲတွေဟာပုံစံတစ်တမျိုးနဲ့ပြောင်းလဲလာခဲ့ပြီးအကြမ်းဖက်မှုတွေရှိလာပါတယ်။ကိုပိုင်အုပ်ချုပ်ခွင့်တစိမ့်တပိုင်းရဟောင်ကောင်ကလာတဲ့ချီဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျ။
ဟောင်ကောင်ကဆန္ဒပြပွဲတွေဟာဒီအပိုင်းတွေမှာလူဝင်အားရနှဲသွားပုံရပေမဲ့လို့အကြမ်းဖက်တာတွေပါဝင်လာပြီးကြိုတင်ခံမလို့မရတဲ့အခြေအနေမျိုးတွေမှာကြာခဏတွေ့လာရပါတယ်။ရက်တက်ခွဲကလည်းဆန္ဒပြပွဲတွေကိုအရင်ထက်ကူးပြီးတော့ခက်မြန်မြန်ခက်တင်တင်နှိမ်နှင်းလာတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဆန္ဒပြကျောင်းသားတဦးသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေ၅လကျော်ကြာလာပြီမဲ့သူတို့ရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုဟောင်ကောင်အာဏာပိုင်တွေကလက်ရောဖို့ညှဉ်းဆန်နေစေဖြစ်ပါတယ်။
I'm making this statement clear and loud here. That will not happen.
တောင်းဆိုတဲ့အတိုင်းဖြစ်လာမှာမဟုတ်ဘူးဆိုတာကျမရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောချပြပါပြီလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ပြောသွားတာပါ။ဒီသတင်းပတ်ဆန္ဒပြပွဲတွေအတွင်းမှာတော့အမဂန်ဆန္ဒပြသူတွေကအစိုးရအဆောက်အဦတွေကိုဖျက်ဆီးတာတရုတ်ပြည်မှာကြီးအစိုးရလူလာတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေကိုတိုက်ခိုက်တာတွေပါရှိလာခဲ့ပါတယ်။တချို့ရက်ွက်တွေမှာဆနပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တရင်ဆိုင်မှုတွေကတိုက်ပွဲတစ်ခုလိုတောင်ဖြစ်လာနေတာပါ။နိုင်ငံတကာအာရုံစိုက်မှုရလာစေဖို့အတွက်ပုံမှုချမ်းတမ်းတဲ့နည်းတွေတုံလှုပ်ရှားလာပုံရတယ်လို့တက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ Edward Yu ကပြောပါတယ်
။ Right for such a small city trying to fight against an authoritarian regime.
အမရှင်ဆူရောက်ကိုစန့်ကျင်တော်လှန်နေတဲ့ဒီလိုမျိုးငယ်လေးတစ်ခုအတွက်နိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလိုပါတယ်။ဒီကနေ့လေးရက်အတွင်းဆန္ဒပြပွဲတွေကိုကျင်းဆန္ဒပြသူတွေအနေနဲ့နိုင်ငံတကာရဲ့အာရုံစိုက်မှုတွေရဖို့ကူးတက်ဖို့ပြီးပြင်းပြထန်ထန်တောင်းဆိုလှုပ်ရှားဖို့လိုတယ်ဆိုတာမျိုးယူဆလာမှုရပါတယ်
။အချမ်းသာဆန္ဒပြမှုတွေရှိလာတဲ့အချိန်အောင်ဆန္ဒပြသူတွေအပေါ်လူမှုရဲ့အားပေးထောက်ခံမှုကတော့အကောင်းနေစေပဲလို့လူမှုစစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါနဲ့ဝေဖန်သူတွေကလည်းရှိပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ရာဇဝတ်မှုထောင်လိုက်ရေးဗျူရိုအကြီးအကဲဟောင်းစတီဗ်ဖီကတ်စ်ကအခုလိုဝေဖန်ပါတယ်
။ demanding five things or we will burn down your railway stations on a regular
တောင်းဆိုချက်၅ချက်ကိုလိုက်လျောမလားဒါမှမဟုတ်ယထာဘူတာယုံတွေကိုမီးရှို့ဖျက်ဆီးပြင်မယ်ဆိုတာမျိုးလှုပ်တာကတော့ကမ္ဘာဘယ်နေရာဘယ်ဒေသမှာပဲဖြစ်ဖြစ်တသားရရအဆုံးသက်ကင်တွင်နိုင်တဲ့အခြေအနေမျိုးမဟုတ်ပါဘူး
။ဒါပေမဲ့ငြင်းငြင်းတဲ့ဆန္ဒပြပွဲတွေကအလုံးမဖြစ်တော့ဘူးလို့ပြောနေတဲ့သူတွေကအများအပြားရှိနေတာပါ။တရုတ်ကွန်မြူနစ်ပါတီကဟောင်ကောင်ရေးမှာပိုးပြီးဆွတ်ဖက်လာနေတာကိုဒီအတိုင်းဘာမှမလုပ်ဘဲအလျှော့မပေးလိုက်ဖို့ဆန္ဒပြသူအများအပြားကဆုံးဖြတ်ထားကြပါတယ်။ဟောင်ကောင်ဆိုရဘက်ကလက်ရုံးမှုတစုံတရာမလုပ်ဘဲနေတာကအခြေအနေကိုပိုးပြီးဆိုးဝါးစေတာဖြစ်တယ်လို့ဥပဒေပြုလွှတ်တော်အမတ်ဟောင်းတို့ဖြစ်တဲ့အမ်မလီလောင်းကပြောပါတယ်
။ We are calling on everybody to calm down to
အားလုံးကိုထိမ့်ထိမ့်သိမ့်သိမ့်လောက်ကြဖို့ကျွန်မတိုက်တွန်းပါတယ်။ဒါပေမဲ့လက်ရှိတင်းမာမှုအခြေအနေရောကြဖို့ဆိုတာဟောင်ကောင်အစိုးရကလိုက်ရောမှုတချို့လုပ်ရပါလိမ့်မယ်။ဆန္ဒပြတဲ့သူတွေကိုကျွန်တော်တို့ကတော့ဘာမှလုပ်မပေးနိုင်ဘူး။ခင်ဗျားတို့အိမ်ပြန်ကြဆိုတာမျိုးသွားပြောလို့မရပါဘူး။ယူနေလား။လက်ရှိဖြစ်နေတဲ့အခြေအနေကိုလည်းကြည့်ပါအောင်။သူတို့ဘက်ကလိုက်ရောတုံ့ပြန်တာဘာမှမရှိပါဘူး
။လောလောဆယ်မှာတော့နှစ်ဖက်စလုံးမှာအချမ်းဖက်တာတွေပိုးပြီးဆိုးလာနေပြီးတော့ပြည်လည်းမဲ့ပုံလည်းမတွေ့ရသေးပါဘူးရှင်။
မကင်ပြူတွေပြောပြသွားတာပါ VOA American အတန်ရဲ့မနက်ပိုင်းအစီအစဉ်တချို့ကိုပြောင်းလဲတင်ဆက်ထားတယ်ဆိုတော့လေတော်တော်ရှင်တွေကိုတည်ပြပြရစီအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းမတွေကိုမူလအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗျာ
ဂျူမာကုမ္ပဏီအဖွဲ့ပေါ်မှာရင်းနှီးမြှုပ်နှံမှုတိုးမြင့်လိုက်တဲ့ဖိလစ်ပိုင်ဘီလီယံနာအာယာလာဆိုတဲ့ကောင်စင်နဲ့ပမဲလာအမ်ဘလာက Forbes.com မှာရေးထားတာကိုဖတ်ရပါတယ်ဖိလစ်ပိုင်ရဲ့အကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Ayala Corporation ကစင်ကာပူမှာပုံတင် Yuma Strategic Holdings YSH ရှယ်ယာ20%ကနေငွေဝယ်လိုက်တဲ့အပြင်ရန်ကုန်မှာပုံတင် First Myanmar Investment FMI ရဲ့ရှယ်ယာ20%ကနေငွေလည်းဝယ်လိုက်တယ်လို့ရေးသားထားပါတယ် Yuma နဲ့ FMI နှစ်ခုစလုံးကို Search Fund ကဦးဆောင်တာပါဒေါ်လာ238တန်ရင်းနှီးမြှုပ်နှံလိုက်တဲ့အတွက် Ayala ဟာဒုတိယရှယ်ယာအများဆုံးကိုပိုင်ဆိုင်ထားတာဖြစ်သွားပြီးတော့မြန်မာနိုင်ငံတွင်းမှာပြည်ပကတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI အများဆုံးဖိလစ်ပိုင်ကုမ္ပဏီလည်းဖြစ်လာတယ်လို့យေတာထားပါတယ်။ရခိုင်ပြည်ခကြောင့်2019ကစပြီးတော့မြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုတွေလျော့လာတယ်လို့လည်းយေတာထားပါတယ်။မြန်မာနိုင်ငံဟာအရှိတောင်အာရှမှာ GDP တိုးပွားမှုအမြန်ဆုံးနိုင်ငံဖြစ်ပြီးတော့တစ်နှစ်ကို600ခန့်လုံးအထက်တိုးလာတဲ့ပုံမှာအာယာလာကစွန့်စားပြီးတော့ရင်းနှီးမြှုပ်နှံလိုက်တာဖြစ်တယ်လို့လည်းយေတာထားပါတယ်။ မြန်မာဟာနောက်အနှစ်30အနှစ်50ချိန်မှာပို့ပြီးတော့ခိုင်မာပို့ပြီးတော့ကြေဝတိုးတက်တဲ့နိုင်ငံတရားပေါက်ဖြစ်မယ်လို့လေဟျူမန်စတရက်တီဂျီကအမှုဆောင်ညွှန်ကြားရေးမှုဆာ့ချ်ပန်ရတာမဲလ်ဗင်ပန်ဒါဖော့ပ်စ်အေရှားရဲ့တွေးဆိုမေးမြန်းခန့်မှာပြောတော်လာကိုကိုကဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းမှာပြည်ပယင်းနှီးမြုံနယ်မှုတွေကဒီလက်လောမှာတူးလာတယ်လို့လည်းဆိုပါတယ် 2018年，那趟事故建议了加码。那么，主要个分别来的，第八个大约一年以内，FDI个多拉，这是他们阿比连提多拉的累计大差别。毕竟那个农家乐多拉西亚那些东南美西格的将ANB出了这个国家标票票价差了吧？西藏阿夏马西比尼的公立机内库拍摄了了该那大不他妈总结了么好吧？ အရာလာရဲ့စွမ်းရည်ကုမ္ပဏီတစ်ခုနဲ့ရိုးမားတို့ပေါင်းပြီးတော့ပြန်ပြည့်မြေစွမ်းအင်စီမံကိန်းကိုဖက်ဆက်လုပ်ကိုင်ဖို့အော်တိုဘာလာလုံကလေးကြေညာကဲလို့ရေးသားထားတာကိုဖတ်ရပါတယ်ရှင်။နိုင်ငံတကာရာဇဝတ်ခုံရုံးကတရားသူကြီးတွေကမြန်မာနိုင်ငံကရိုဟင်ဂျာပြည်သူနာနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့ခွင့်ပြုလိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့မိုက်ကော်ဒရေးထားတာကို The Diplomat.com မှာဖတ်ရပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့တရားရင်ဆိုင်မှုကိစ္စကိုဒီဒီတင်းပတ်ထဲမှာနိုင်ငံတကာကပြန်ပြီးတော့စိတ်ဝင်စားလာတယ်လို့ရေးသားထားတာပါ။ မြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်လူနည်းစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတစ်ခုဆောင်ရွက်ဖို့ဆိုတဲ့အစိုးရရှိနေရတဲ့တောင်းဆိုမှုကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကနိုဝင်ဘာလ14ရက်နေ့မှာတည်ပြလိုက်တဲ့အကြောင်းရေးသားထားပါတယ်။ဒါမှမဟုတ် ICC မှာကိုယ်ပိုင်ရဲတပ်ဖွဲ့လည်းမရှိရကြောင်းတိုင်းပြည်တွေရဲ့သဘောတူညီချက်ရမှဖမ်းဆီးဖို့ဝရမ်းထုတ်နိုင်တယ်လို့ရေးသားထားပါတယ်။ မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်နေရာမှာကျူးလွန်ထားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့တရားစီရင်ဖို့ ICC ကတောင်းဆိုလာလို့ရေးသားထားတာပါ။ဒီပေါ်မှာမြန်မာဆွေရဘက်ကချက်ချင်းတည်ဝင်တုံ့ပြန်ချက်တော့မရှိသေးဘူးလို့ရေးသားထားပါတယ်။ မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာနိုင်ငံတွင်းကနေနှင်ထုတ်တဲ့ရာဇဝတ်မှုနဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်မှာလူမျိုးရေးနဲ့ဘာသာကြားဖြစ်နေလို့ကျူးလွန်နေရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်ဖို့အစိုးရရှိနေဖာတူဘန်ဆူဒါရဲ့တောင်းဆိုချက်ကို ICC တရားသူကြီးတွေကစစ်စစ်ခဲ့လို့ရေးသားထားပါတယ်။ရိုဟင်ဂျာရေးနဲ့ဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်အပါအဝင်တခြားအဖွဲ့ဝင်နိုင်ငံတွေထဲမှာအရင်တုန်းကကျူးလွန်ထားတဲ့ရာဇဝတ်မှုတွေနဲ့နောက်နောက်ကမှကျူးလွန်နိုင်ွယ်ရှိတဲ့ဘေးရာဇဝတ်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးနိုင်တယ်လို့တရားသူကြီးကပြောရကြောင်းကိုကဖော်ပြထားပါတယ်။ ICCအစိုးရရှိနေတွေတရားဝင်စုံစမ်းစစ်ဆေးမှုလုပ်ဆောင်နိုင်ဖို့အခရာကျတဲ့ထောက်ထားတွေကိုဒီစုံစမ်းစစ်ဆေးမှုကနေရှာတွေ့နိုင်မယ်လို့ယူသားထားတာကိုကောင်းလို့တင်ပြလိုက်ရပါတယ်ရှင်။သောရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွတ် ICJ နိုင်ငံတကာတရားရုံးမှာဂမ္ဘီယာနိုင်ငံကဒီသတင်းသက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များကပါအားပေးခဲ့ကြပါတယ်။ လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနိုင်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999-999 ကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ပြောရမယ့်ကန်တန်ရဒိုင်ရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လည်ပေးနေကြဖြစ်ပါတယ်။ဒိုင်ရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးပါလို့တခါတည်းဖိတ်ခေါ်ပါရစေ။မကြာခင်ထုတ်လည်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော့တဲ့ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အသံကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင်လိုင်းလံ meter 190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာအရာဝတီမြစ်ကြီးကြောင့်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပိုသိနိုင်မလားဆိုတာကိုအခုလိုကြရမှာဖြစ်ပါတယ်
ဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သုတေသီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသုတေသန project ကြီးနဲ့လုပ်နေတယ်သုတေသီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမှလည်းသိရောဒီအရာဝတီမြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်မှမလုပ်နိုင်ပြည့်ဆိုတာသူရ
ဲ့ project ဂျပန်အန်ဝါဘူမီသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဆွေးနွေးချက်ဒုတိယပိုင်းကိုမကြခင်နားဆင်ကြပါမယ်ဒီလိုအစီအစဉ်တွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်နိုင်ငံရဲ့အရေးကြီးတဲ့ဥဆောင်မှုခန်းကဏ္ဍတွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့ဆိုရင်သူတို့ရဲ့ဥဆောင်နိုင်မှုစွမ်းရည်နဲ့ကိုယ်ရည်ကိုယ်သွေးကိုမြင့်တင်ပေးဖို့အရေးကြီးတယ်လို့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစတဲ့နေရာတွေမှာအမျိုးသမီးတွေရဲ့ခန်းကဏ္ဍတွေကိုပါထက်သင်စဉ်းစားပေးဖို့အရေးကြီးတယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားမှု Triangle Women ကိုတူထောင်သူမက်ခင်လေးကပြောပါတယ်အမျိုးသမီးတွေကောင်းဆောင်မှုအခန်းကဏ္ဍအရေးပါပုံတွေအကြောင်း American ပြည်ထောင်စုမှာနိုင်ငံတကာဥဆောင်မှုတင်နန်းတက်ခဲ့ဖို့သူမက်ခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ဆူမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
မက်ခင်လေးကိုအဓိကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခန်းကဏ္ဍတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာဒူးတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းအတာအထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလေရှင
်အဲ့တော့ကျွန်တော်အဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရပဋ္ဌာန်းနေနဲ့ပဲနိုင်ရှင်ပြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနိုင်ရှင်ပြောမယ်ဆိုရင်တော့ဒီတော့အစိုးရလက်ထက်တဲ့ဆိုင်ရင်တော့အခုဒီဘက်ပိုင်းမှာတော့ပို့ပြီးတော့ဟိုခေါင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပို့ပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်။နောက်အမျိုးသမီးတွေကပို့ပြီးတက်တက်ကြွကြွနဲ့ဒီခေါင်းဆောင်မှုနေရာတွေမှာပို့ပွားဝင်ရမယ်ဆိုတော့လေပို့တိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရသက်တမ်းနဲ့ဘာလို့နိုင်ရှင်ပြောရလဲဆိုတော့ဒီအစိုးရတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတာဝန်ရှိတဲ့သူတွေရဲ့မူဝါဒတွေစီမံကိန်းတွေသူတို့ကိုနိုင်တီကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံဆောင်နိုင်မှုကိုကြည့်ပြီးတော့တန်းပြီးမှရှိတဲ့သူတွေကလည်းပို့ပြတာကိုအတူပြီးတော့လောက်ကြတာဖြစ်တဲ့အတွက်တော့စွမ်းစုကြည့်ဦးဆောင်တဲ့ခင်မှာတော့အရင်ကတည်းကပို့ပြီးတော့ဟိုပါဝင်လာဖြစ်ပြီးများလာတဲ့လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခန်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျေနပ်ရလောက်တဲ့အနေအထားတိရှိနေပြီလားဒီအရေးအတွက်အတိုင်းအတာနဲ့ရှင်းလိုက်မယ်ဆိုလို့ရှင်ရောဘယ်လောက်ထိအတိုင်းအတာထိမှပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်ကအရေးအတွက်နဲ့လက်ကန်ဖြင့်ရနိုင်တဲ့ဆန်းစပြနိုင်တဲ့အနေအထားဆိုပြီးကျွန်တော်နှစ်ပိုင်းပြောချင်ပါတယ်။အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်လူကြီးရဲ့90%ရာခိုင်နှုန်းကျော်ရှိတဲ့မျိုးသားတွေထဲလူကြီးပိုများတယ်။ဒါပေမဲ့လွတ်တော်ထဲမှာက10%ရာခိုင်နှုန်းကျော်ပဲရှိတယ်။နောက်ဆုံးအနေဆုံးဆိုရင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်မှုရေးမှုကိုကြည့်တာရက်ကြီးအုပ်ချုပ်မှုဆိုရင်လည်းလူကြီးပါဝင်နိုင်မှုကရက်ွက်ကြီးရပေါင်း16,000ကျော်မှမှလူကြီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရင်မဲနေသေးတယ်လို့ပြောလို့ရတယ်။ဟုတ်ပြီ။အဲ့မဲတဲ့အထက်မှခြေပေါ်အောင်ကန်ခွင့်အဆုံးစပြခွင့်ကိုဘယ်လောက်ရတယ်လဲကြံစဉ်းစားကြည့်နေတယ်။အဲ့ဒီမှာလည်းခတ်ပြီးတော့ပုံနှဲတာကိုစိတ်မကောင်းစရာတွေ့ရပါတယ်။ဆိုတော့အားရလောက်တဲ့အနေအထားမရှိဘူး။သူတို့ကမလုံနိုင်လို့အဆုံးစပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအဆုံးစပြခွင့်မှလည်းအားမနေသေးတာကိုတော့စိတ်မကောင်းစရာတွေ့ရှိရပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့အမျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့တင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင်
အဲ့ဒါကတော့ဘယ်သူမှသိပါပဲကျွန်မတို့ကအမေသမီးတွေဖြစ်ဖြစ်မိသားစုဖြစ်ဖြစ်နေရာတစ်ခုမှာတကယ်ကောမှသူတို့ဆွံ့ဆွံ့နဲ့အောင်မြင်အောင်ဆက်ဆောင်မှုဆိုရင်ဒီမှာရေလုပ်ငန်းတွေကြီးကြီးကျိုးစားအားထုတ်မှုရှိနော်လေးလာမှုရှိတယ်နဲ့တော့လုပ်ရင်းရပါဘူးမိသားစုဖြစ်မိသမီးဖြစ်ဖြစ်ပါအဲ့တော့သူတို့ဖြစ်မိသမီးတွေကပို့လို့အပ်တာပေါ့ဘာလို့ပို့လို့အပ်လဲဆိုရင်ကျွန်မတို့ရ ဟိုအစမ်းစာမရှိအောင်ဟိုကျွန်မယုံကြည်မှုတွေအားနေတယ်အဲ့ဒီယုံကြည်မှုတွေဟင်းတင်ဖို့အတွက်ဆိုရင်တော့လေးလံအားထုတ်မှုတွေလုပ်ရပါမယ်ဒီခေတ်မှာတော့အကောင်းစာတစ်ခုကတော့နိုင်ငံရဲ့အနေအထားဖွင့်လာတဲ့အတွက်ကျွန်တော်တို့အသေးစိတ်ကောင်းစားမှုတင်တဲ့ဒါတင်တဲ့ညာတင်တဲ့ဆိုရယ်ကပတ်စတီဘီးဒင်းလို့လည်းပြောကြတယ်စမ်းဆောင်ရေးနဲ့တင်တဲ့ဟိုယုံကြည်မှုနဲ့တင်တဲ့တင်တဲ့ဒီ
အမျိုးသမီးတွေအထူးသဖြင့်ဒီဘောနော်ရက်ဖက်အဖွဲ့စည်းတွေနောက်ပြီးတော့အမျိုးသမီးရေဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေရဲ့ဝိုင်းပြီးတော့မှပံ့ပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီပိုင်းမှာအစိုးရဘက်ကရက်ဖက်အဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘယ်လောက်ထိမှပံ့ပိုးကူညီမှုတွေနောက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့ရောအမှမြင်မ
ဒီကောင်းဆောင်ရတာကလည်းထားပေါ့အရင်ဆုံးတော့သူ့မှာမှုရတာလေအကောင်းနဲ့နော်စနစ်ပြီးတန်ဖိုးမှုရေအစိုးရလုပ်ပေးရမှာပါကျွန်တော်တို့ဒီမှာကျွာစီမံကိန်းတွေကိုလည်းလက်တွေ့အကောင်အထည်ဖော်ဖို့တွေကိုသူကတတိချာချာသူရကတောင်းရှိခဲ့တယ်လို့ဆောင်ရမှာဖြစ်တယ်ခုနလုံးဆောင်ခဲ့ခါမှာလေသူတို့ဆုမှတ်နေပဲလုံးဆောင်ဆိုင်ကအကန့်အသတ်ရှိနေဖြစ်တဲ့အတွက်ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးအ မဖွံ့ဖြိုးတဲ့တကယ်ကိုမှအထူးချန်နေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီအတွက်နိုင်ငံတကာရဲ့မှာဘာတွေဖြစ်နေလဲသူတို့ရှိမှာပေါ့ဘာတွေကိုကောင်းပြီးတော့ဘာတွေကတော့လေးလာတင်တယ်ဘယ်ဟာတွေကတော့တင်ငန်းစာယူတင်တယ်ဆိုတဲ့ဟာမျိုးဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေးလာမှုတွေတင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့ agency တွေနဲ့အထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှတာလေကျွန်တော်တို့အောင်အောင်မြင်နေတဲ့ဉာဏ်သိပေါ့နော်နိုင်ကြနေရနေပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုရောက်နေလို့မြင်ပါတယ်
လူမှုအတိုင်းဝိုင်းနဲ့ဒီပတ်ဝန်းကျင်မှာရောဒီမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူလုပ်ပိုင်ခွင့်လုပ်နိုင်စွမ်းရှိတယ်ဆိုတဲ့အနေအထားတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအဆင်သင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒီလူမှုအတိုင်းဝိုင်းကအမျိုးသမီးတွေရဲ့အဆန်းအစအရုံးကြည့်မှုရှိကြလားမရှိကြလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့မျိုးနော်မျိုးဆိုတာပညာတတ်လူရန်စားရဲ့အများကြီးရှိတဲ့ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးသမီးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်ဥပမာအပြင်ရကပွဲတွေမှာပဲဖြစ်ဖြစ်အခုရက်ကြီးပဲဖြစ်ဖြစ်စီစဉ်မဲ့ဖြစ်ဖြစ်ပေါ့အမျိုးသမီးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံပြင်ပေးတဲ့အနေအထားမျိုးတွေရှိတယ်အဲဒါပေမဲ့မဖွံ့ဖြိုးသေးတဲ့နေရာတွေဟာခြေလက်ကျွန်တော်နိုင်ငံမှာခြေလက်မှာနေထိုင်တဲ့သူအများစုဖြစ်တော့ဒီနေရာမှာတော့ကျွန်တော်တို့ရရင်ချေးမှုဒလေထုံးစံဆိုတဲ့စံတန်မုန်းရင်လည်းကြည့်လို့ရှိရဲဟိုကျွန်တော်တို့ရဲ့လူမျိုးတောင်ဝင်းချင်းကတော့အများကြီးကျွန်တော်တို့ပြည်ပင်ကြောင်းလည်းပြည်လို့ရအောင်မယ်လို့ကျွန်တော်တို့မြင်နေအဲ့ဒါကလည်းကျွန်တော်တို့ရဲ့ပညာရေးကအရင်အရေးကြီးပါတယ်ပညာရေးကကျွန်တော်တို့သင်္ကုတ်ထံလာပြီးတော့ဖြည့်စည်းထံနေရတာဖြစ်ပေါင်းများစွာဆိုတော့ဒီပညာရေးကကြီးလာတဲ့သူတွေဟာမှန်မှန်ဝေဖန်ပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျွန်တော်တို့အများကြီးအချိန်ယူရမယ်အဲ့လိုအချိန်ယူရဆိုတဲ့နေရာမှာလည်းအခုလိုမျိုးမီဒီယာတွေရဲ့အခန်းကဏ္ဍအသိပညာပေးတဲ့အခန်းကဏ္ဍတွေရင်းရုပ်ရှင်ပညာရှင်ရဲ့အခန်းကဏ္ဍတွေကနေပြီးတော့ကျွန်တော်တို့ဇက်ပေါင်းသူတွေရဲ့အမြင်တွေကိုဖွင့်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းအထူးသဖြင့်မျိုးဆက်တစ်မျိုးသမီးငယ်လေးတွေပေါ့နော်နိုင်ငံရေးငြိမ်းချမ်းရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စမျိုးတွေမှာသူတို့ကရှေ့တန်းကနေဥဆောင်ပြီးတော့မှသူတို့ဆွမ်းဆွတ်တမန်ဆောင်ရွက်တဲ့အခါမှာအထူးသဖြင့်မျိုးသမီးငယ်လေးတွေဥဆောင်ပြီးဆောင်ရွက်တာမျိုးဆိုလို့ရှိရင်ပို့ပြီးတော့မှဒီခွန်တိုက်အားတိုက်နဲ့နောက်ကနေပြီးတော့လည်းပတ်မိုးကူညီမှုတွေလည်းရှိတော့မြန်မာနိုင်ငံမှာရောဒီလိုမျိုးဆွမ်းဆွတ်တမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တစ်မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှလို့ ลูกเชนเนี่ยใส่ปูพิลาในเอาปูพิลามาส่วนส่วนไหนเนี่ยเขาจะมุ่งไปในเอามันเนาะไม่เคยเลยลูกมีตัวมีคนยีเราชามุมาอู่สาวในตัวเดียวนี่เนี่ยปลุกมีอาเป็นสกับเจ้าเจ้าชีบาลเลยปลุกตระหนักสกับป้าเจ้าชีบาลเลยใช่
โอเคป่ะประมาณนี้เนี่ยแหละแต่ว่าเนี่ยงานอะไรงานเงี้ยที่อันนี้ทายาทกูจะเนี่ยงานกรรมกูเดี๋ยวจะมีที่ที่ว่ารู้ยาที่กูใช้อ่ะเลยเด็กคือจารีนี่แต่ว่าสักครั้งเนี่ยเลยจะมีที่อะไรเลยจะมาเจอตัวอะไรที่ไม่ใช่ที่เป็นเนี่ยเช่นอะไรอย่างบ่เนาะยาที่ชิบาร์เลยทำไมต้องเรียนในเมริตุรุมาแทนที่ไหนมึงอย่ารออันนี้แกเลยจะมาดูกูอยู่เจ้าสุนีนะเจ้าอะไรแค่ตาบ่ทำไมไอ้เดี๋ยวจะมีเมริตุรุมีดาวมีอะไรบ่ ดีกว่านี้พี่เราดูคนตายวันนี้ตุเลตตายวันเช้าอ่ะสุดยอดตายวันเช้าดูดีกว่านี้พี่ที่มาที่ไปตุเลตลูกสาวคนนี้ปูพี่เราสั้นๆแต่มันลูกสาวน่ะเนาะตอนบุกคนนี้คนเดียวอันนี้หนูจะมาที่เดียวมาช่วยเราเลยเท่านี้เออไอ้หนูจะมีเงินหรือไม่มีเงินจะมาอาบีเจน่าเราคุยยองชีเล่ลูกกูจะสั้นๆแล้วป่ะลีน่าตีนเจเน่กี่สาวเลยจะมาอาศัยเดียวดีแล้วป่ะกูกูเลยไม่เหี้ยเนี่ยป่ะเนี่ย
มาสู่โมเดลเซอร์เบียมีดูบีกันเอาหน้าสิงเคียร์วะมีดูบีกันเอาตั้งใจในยามใบมาอัดเต็มเต็มเพย์บิสเน่เมื่อเข้ามาเอาดิจิทัลมีน่าสิงในมารีเอ็กซ์ท็อกกิ้งโซเวนซีซันเต็มเซอร์เบียมีดูดัสส่งเลยอเมริกันตะควงโกน่าสิงใจมาเจ็บบาร์เอ็กมี
For instance, Americans put babies to sleep in a crib. The British call the same kind of bed a cot.
Crib, crib, no? Any caligrin at daily way, Britain and Majaro, COT, cot look, corre, America Majaro, COT, cot suraga, canvas paisane, lotare, cogrin, a posali, ucora, nino letti mabono, camp cot surani, piovesa tradeca, dorema, uclis, canchari, kama, tone, grin a posabono, camp cot surani, not cuga, the America ma, kame, dinya, tin, loyare, soya, jangu, public school, ucore, Britain Majaro, public school, sure, the boga, publica, by jangu. ตรงนั้นก็เรารู้ที่พูดอย่างนี้ซะบ่เนาะอุมาเยี่ยงตัวเมื่อสุลุชิ่งบริเตนเองก็มาทัวร์เล็ตลูกพิจารณาบ่เนาะทีโอไอเอลีทีทัวร์เล็ตลูกพิจารณ์ที่มาเราเรสรูมลูกยี่เรออาร์เอสดีอาร์โอโอเอ็มเรสรูมลูกเข้าใจเลยทัวร์เล็ตลูกดูจาร์มาบ่อยยังไงเนี่ยอเมริกันส์ก็บ่อยเนี่ยยินเจมูลีลาลูกยาวสาวกูพิจารณาเรื่องสายเสียมาเดลลี่จอห์นสันก็ตุยเอตุยจงโอเชคันบีโออากูลูกพิจารณ์ยังไง
A lot of the grammar is slightly different, so you would have things an American child to learn because it might sound slightly incorrect. You know, like you wouldn't say, I haven't got any more. You know, you'd rather an American kid would learn to say, I don't have any more.
I haven't got any more. I don't have any more. American clearly would
think
Washington DC ma so yin no metro lo kho ra bon no Britain nang ga London myo ma ja lo TUBE tube lo kho de le
Ho de Andy ye di ma ga container ga go truck lo kho de le England ma ro lorry de da chaung Myanmar di ma le lorry ga ji ri lo kho ra bo
Ke VOA English by season ga namuna le tat na thong ji ao no
Like for example jumper which in England is the most common thing to call a sweater
And here is a dress.
And a jumper here is a dress, yes.
American, we got J-U-M-P-E-R, jumper, look, kore. A bone out the set, whistle, we have to take, how we have to take, bono, jumper, look, kore. ब्रिटेन मा जा रो जंपर सोरा गा गौसो स्वेटर इनी को खोरा रे
बीओओटी बूट सोरे अतों नों गा ले अटोली क्वे रे नो
एई बीओओटीएस बूट सोरे सका गा ले दिलो सी रे ले सलोन सीडन गा बोनो एई गा ये नौ गा पिसी टिन ने निया को ब्रिटेन नेगा मा का बूट लो खोरे दी अमेरिका मा जा रो बूट लो मखो ट्रंक लो खोरा बोनो TRUNK ट्रंक लो खोरे इंग्लैंड मा का बूट से सोरा सी रे ले ကားနောက်ကပစ္စည်းထည့်တဲ့နေရာမှာတပတ်ကြီးအတုံးလို့တဲ့ပစ္စည်းတွေကိုထည့်ပြီးတော့ရောင်းရတာလေ
ဒီမှာရက်စေးလို့ခေါ်တဲ့နွေရာသီဈေးရောင်းပွဲတွေလို့ပေါ့နော်ကို့ channel ထဲမှာကို့အိမ်ရှိမှာစပွဲတွေခင်းပြီးအတုံးမလို့တော့တဲ့တပတ်ကြီးပစ္စည်းအကောင်လေးတွေကိုရှောက်ကြည့်ရတာညညတော့တိတ်ကြိုက်တာပဲတခါတလေကိုလိုချင်တဲ့ပစ္စည်းခက်လက်လက်လေးတွေကိုဈေးပေါ်ပေါ်နဲ့အလကားလိုလိုရတတ်တယ်လေ
ပြောပြရရင်တော့ boot ဆိုတာကဒီမှာဖနက်ပေါ့နော်လက်ရှိ rubber ဖနက်ကို boot လို့ခေါ်တာပေါ့နော်ဗြိတိန်မှာကြတော့ဘုဖနက်အရှိကြီးတွေကို Wellies လို့ခေါ်တယ်တဲ့ WELLIES Wellies လို့ခေါ်တယ်တဲ့ဆိုင်းဆရာမ Delery Johnson ပြောတာကိုဆက်ပြီးနားထောင်အောင်နော
် Pants in England is always referring to underwear
So here is that would be underpants
right
I'm not say underpants
underpants or underwear or boxers or whatever
England မှာ pants P A N T S pants ဆိုတာကအောက်ခံပေါင်းကြီးကိုခေါ်တာတဲ့ဒီမှာတော့Underwear, UNDERWEAR, underwear, BOSER, boxer, လို့လည်းခေါ်ကြတယ်လေ
You know, if you go shopping, for example, you don't really want to take a trolley, which is what Americans ride around on the street, like say in San Francisco. And here, you know, you'd rather use a shopping cart when you do your groceries.
England မှာဈေးဝယ်သွားရင်လည်းပစ္စည်းထည့်တဲ့လှဲကို trolley လို့ခေါ်တယ်ဒီမှာတော့ trolley ဆိုတာကဟို San Francisco မြို့ကြီးမှာဆိုလို့ရှိရင်ဓာတ်ရထားကိုခေါ်တာလေအမေရိကန်မှာတော့ဒီစားပောက်ကုန်ပစ္စည်းတွေဈေးသွားဝယ်လို့ရှိရင်အသုံးပြုတဲ့လှဲကို shopping cart လို့ခေါ်တယ်တဲ့ဈေးဝယ်တဲ့လှဲပေါ့နော်သူ့အတွေ့အကြုံရပြောရရင်တဲ့သူခင်ဘုန်းကဗြိတိန်နိုင်ငံသားတဲ့စားတောက်ဆိုင်တွေရောက်တိုင်းရေပါတောက်ရင်အတော်လေးဒုက္ခရောက်တယ်တဲ့ကဲသူပြောတာအောင်နားထောင်ကြည့်အောင
် I know from experience my husband who's British has a horrible time ordering water in restaurants Nobody understands him when he asks for water. So he's tried to modify it and say, water, can I have some water, please?
British are attended, eh?
Water.
So, Pyoyi, Paduga, my name, le, wood it. Rajao, along, na, le, ao.
Water.
Dilu, Pyoyi, eh, nyo, nyo, ye. Together, a thong, non, quelle, je, digaro, mia, you are, nyo, nyo. Dali, gao, England, ma, lift, lift, lo, kore. Dimagaro, elevator, elevator. Elevator လို့ခေါ်တယ်လေ
တကဘာလုံးကစာပို့သမားကို postman လို့ခေါ်ကြတာအမေရိကန်တွေကတော့ mail ဆိုတဲ့စာရီကိုပို့လို့ mailman နဲ့ auntie ရေ
မြန်မာကလည်း britain မှာ spectacles လို့ခေါ်တယ် S P E C T A C L E S spectacles လို့ခေါ်တယ်ဒီမှာတော့အလွယ်တကူ glasses လို့ပဲခေါ်ကြတယ်ပေါ့နော် a pair of glasses စာကြည့်မြန်မာဆိုရင်တော့ reading glasses ပေါ့နော် now ဒီမှာအဝေးကြီးလမ်းမကြီးတွေကို highway လို့သုံးတယ်England မှာကြတော့ motorways လို့သုံးတယ် M O T O R W A Y S ပေါ့နော် England မှာလူတရားကိုရည်ညွှန်းရင် B L O K E block ဆိုတဲ့စကားကိုသုံးတယ်ဒီမှာကတော့ guy G U Y guy this guy that guy ဟိုလူဒီလူပေါ့ကွယ်တကယ်တော့ American ပြည်အောင်စုဆိုတာကဥရောပနိုင်ငံအသီးသီးကနေလူမျိုးပေါင်းစုံလာရောက်ပြီးတော့အခြေချနေထိုင်ကြတဲ့နေရာလေ England နိုင်ငံတနိုင်ငံတွေကလာကြတာမဟုတ်ဘူးဒါပေမဲ့အင်္ဂလိပ်စကားကိုအဓိကဘာသာစကားဖြစ်နေတုံးဆွဲကြတော့ American English စကားပြောဖြစ်သွားတာပေါ့နော်အန်တီတို့လည်းငငယ်တုန်းကသင်လာရတဲ့အင်္ဂလိပ်စာအကျိုးအပဲ့ Broken English လေးတွေနဲ့ရောက်တဲ့အရာမှငပိတန်နဲ့ပြောခဲ့ရတာပဲလေ
အန်တီရဲ့တကယ်တော့ငပိတန်နဲ့ပဲပြောပြောတဲပုတ်တန်နဲ့ပဲပြောပြောတရမမှန်နဲ့ပြောနိုင်ရင်ပြီးတာပဲမဟုတ်လားလို့
အမလေးညွညွရေးဒီမှာကဒီလိုမဟုတ်ဘူးတော့အစံထွက်ကလေးမတူတာနဲ့ဘာတွေပြောနေတာလဲဆိုရဲအကြည့်နဲ့အကြည့်ခံရတာအန်တီတို့မြန်မာတွေက A ကို A လို့ပြောလိုက်ရင်သူတို့နားတွေက E လို့ကြားကြတယ်လေစာလုံးပေါင်းပေါင်းပြလို့ A နေရာရောက်ရင်နှစ်ခါပြန်ပြောရတာခဏခဏပါပဲညွညွရေးအကောင်းဆုံးနည်းကတော့သူတို့ရဲ့အစံထွက်တွေကိုနားယင်အောင်ကိုယ်လည်းနောက်ကနေလိုက်ပြီးဆိုလို့ရအောင်ရုပ်မြင်သံကြားတွေကိုကြည့်ပေးရတယ်ညွညွရေးကာလန်ဒေတန်လို့ပဲပြောရမလားအမေရိကန်တွေကအင်္ဂလိပ်စကားပြောကိုအမေရိကန်မှုပြုတယ်လို့ပဲပြောရမလားမသိပါဘူးညီညီရေအမေရိကန်ပြည်အောင်စုမှပြောတဲ့အင်္ဂလိပ်စကားအသုံးလုံးတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်တင်ဆက်ရင်းနဲ့သုတဆုံးလင်းအမေရိကန်တခွင်စီစဉ်ကိုဒီမှာပဲရန်နာပြင်ပြပါရှင်
ဒေါက်တာဆိုဝင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတဆုံးဝင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါ အခုဆက်လက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်မှာအေယာဝတီမြေကြီးစီဝင်ရာပင်လယ်ပင်ကအနေကျကျောက်တွေကမြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပြောပြနိုင်ပါသလားဆိုတာကိုအန်ဝါဘူမိပညာရှင်ဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးသက်ဆွေးနွေးတင်ပြချက်ဒုတိယပိုင်းကိုနားဆင်ကြည့်ပါခင်ဗျာ
မြမရာဇဝင်ကိုပြောနိုင်မဲ့အေယာဝတီမြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှာရှာပပသဘာဝအတိုင်းကျန်နေတဲ့အေယာဝတီမြို့ဝကျွမ်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအေယာဝတီတိုင်းပြည်ပဋိမျိုးမှာမွေးရဆိုတော့ဒီအေယာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအချိန်ကြီးပွားလာနေထိုင်ခဲ့တာရဲ့ဘူမိတို့ပြေးတာဟိုသူတည်တည်ဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြည်ပမှာပညာသင်နေရင်းနဲ့တကယ်တကယ်နည်းနည်းနည်းနည်းတွေးပြီးတော့စဉ်းစားမိတာတက်ကလေး2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်ကပရိုဖက်ဆာဒီငယ်လေးတယောက်ကပြောသွားတယ်အေယာဝတီမြို့ကြီးကနေပြီးတော့စီစဉ်တည်ချလာတဲ့အနေတွေကပင်လယ်ပင်လယ်အော်နဲ့ဒီမိုးဒမပင်လယ်ကွမှာအထူကြီးပဲအနေတွေထိုင်နေတယ်အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘလူးမမလုံနိုင်သေးဘူးဒီကိစ္စကအများကြီးလုံဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပိုပြီးစိတ်ဝင်စားသွားတယ်ပေါ့အဲ့မှာဒီသူတေဒီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်းနဲ့အခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုံဖြစ်နေပါတယ်အဲ့ဒီကနေပြီးတော့သွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သူတေတီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသူတေသနာ project ကြီးနဲ့လုပ်နေတယ်သူတေတီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံလာမှလည်းသိရောဒီ AR မြစ်ကြီးရဲ့သူတေသနာလုပ်ငန်းကဘယ်သူမှမလုပ်နိုင်ပြီးတော့တောင်သူ့ရဲ့ project တွေမှာထည့်ကျင်တဲ့အတွက်ကြောင့်မို့အမြန်ဆုံးစ조사ကြရအောင်စ조사ပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့တည်တယ်တယ်ပဲနိုင်ငံရေးအခြေအနေအပြောင်းလဲနေတယ်2009ခုနှစ်ဒီ Nagis မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုံမဖြစ်တော့ဘူးအဲ့ဒါကဒီ AR မြေကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖင်းနဲ့အနာဂတ်မှာဖြစ်လာမယ့်မြို့ဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တောကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနည်းလာတယ်ပြီးတော့မှဒီမြေကြီးကငကောနှိမ့်ရတဲ့အထက်မှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးရဲ့နှိမ့်တဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်ကမိုင်းကြောင်ရှိပါတယ်အခုသူတေသနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ခကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကဘာအဲ့ချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအေယာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့ကမိုင်းကြောင်လည်းတွေ့ထားပါတယ်ဆိုတော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်ဆီလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6 mm တစ်နှစ်ကို6 mm လောက်ထိဒီဗီဂျင်တက်လာတဲ့ဥစ္စာအေယာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသူတေသနာတစ္ဆာတန်းနဲ့မှရေးထားပါတယ်ခင်ဗျာ
ကမ္ဘာတလုံးကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေယာဝတီမြို့ဝကျွန်းပေါ်ဒေသအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေအထားနဲ့အမြင်ဖြစ်ပါတယ
်။အေယာဝတီမြို့ဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို၅မီတာတော့မရှိဘူးအမြင်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်ဆိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကြုံခဲ့ရတာပါ။ဒါပေမဲ့အခုကြုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးခဲ့ရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာဒီတွေအတွက်ကတော့ပထမကြည့်လိုက်ရင် Nagis မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတေချာမလုံနိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတည်နေရတာနဲ့ဘလို့ခေါ်မလဲလူရဲ့တက်တန်းတစ်လျှောက်မှာမကြုံခဲ့ဘူးလေဆိုလူတွေကပေါ်ပေါ်ဆဆနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အဆင့်ကရန်ကြီးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါ Nagis ဖြစ်တဲ့အချိန်မှာကျွန်တော်အေယာဝတီတိုင်းကိုမုန်တိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေကြီးတယ်ဆိုတဲ့ဥစ္စာကအေယာဝတီတိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တစ်ခုပါနောက်တစ်ခုကအရန်ပြင်းတဲ့မုန်တိုင်းကိုလာများကြိုပြီးပြီးမယ်ကုန်းပေါ်ကိုစပြီးတော့မုန်တိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကို Yari Dine, Yinzo, Nizo Niario, Lumiado Nirenia, Terechare, Pingo, Lenfog, Tanyarema, Yum Bobin, Yamam Yuin, Chayini, Osa, Yango to Kayo.
Japan Male, Duli, Nine, Tsunami Jump Theatre, the Nemaning Amale, the Moon Nine Jump Theatre, Jordan, Malok Nine Dajam, Namale, Matilo, Pono.
ပါမှာလည်းခင်ဗျာနောက်တိကြတဲ့တစ်ချက်ကလေအဲ့ဒီနာဂစ်ဖြစ်တဲ့အချိန်မှာအေရီတိုင်းမှာလူတွေနာကြီးပြင်ဆင်ထားခြင်းရှိပေါ်ထားတာနဲ့နေတဲ့ဘိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအမြဲခဏခဏကြာကြုံမှုတဲ့ကွာနယ်လို့ပါလို့မှာဆိုတိကျပြင်ဆင်ထားရကြောင့်တို့တွေကဘယ်လိုရှောင်တဲ့ရမယ်ဆိုတာအထိကိုတို့ကသိချတယ်အလေးကျင့်ရန ဒီမဲ့ကရင်ထွက်ပြီးတော့ဒီပြည်နယ်ထဲမှာတွင်းတဲ့တစ်ခုတွင်းတဲ့ဆိုတာလည်းမိသားဂျာကနာနေမရှိတဲ့ဟာတစ်ခုကိုတူပြီးတော့မှသူ့ရဲ့တနာကိုတေချာတာခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကဂျာတီကိုဒီမြေဝကျွန်းပေါ်ထဲမှာလည်းအသေးစိတ်ကြီးထပ်ပြီးတော့အထောက်ကူပြီးမှအချက်လက်တွေချခွဲဖို့ကကျွန်တော်အဓိကတာဂက်ပါဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမဆားခဲ့တာကတော့တက်ကရင်2020ခု နေစပြီးတော့ဒဂုံတက်ကတိုနဲ့ပပိန်တက်ကတိုကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေတာတွေကိုသူပြသနာတွေကိုအမြင်မြင်ဖလဲကိုတိုင်တက်ခွဲကိုတိုင်လေ့လာပြီးကိုတိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှာကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလကုန်မှာပဲရန်ကုန်မြို့ဒီ Novotel Hotel မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမြေဆိုင်ရာသုတေသနကွန်ဖရင့်နှစ်နှစ်တခါလုပ်တဲ့ကွန်ဖရင့်မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ Marine Geology အနော်ဘူမိဗေဒနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သုတေသနအဖြစ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုတိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
ဤအဝရီကိုပညာရှင်တွေလေ့လာကြကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပ
ါရန်စီမြစ်တို့လိုမဲခေါင်ကူနေမှာလိုမြစ်ပဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအနယ်ပို့ချမှုကတဘာဝအတိုင်းနဲ့လာနေသေးတယ်တဘာဝအတိုင်းနဲ့လာနေတာမဟုတ်လို့လဲနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာရင်းမြစ်ပါပဲဆိုပြီးတော့အခုအများစုကလာနေကြတဲ့အပိုင်းတွေပါပေါ့နော
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ပြအုပ်မယ်နော်
တော်ခင်မြတ်တဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်မှာ View American တိုင်းရဲ့အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစီစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိ light to meter 20 kHz 15.3 ည light to meter 25 kHz 18.3 ည light to meter 32 kHz 9.335 တို့ကနေပြန်လည်နားဆင်နိုင်ပါတယ်အခုတော့ဒီနေ့နောက်ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံကရူရင်းညမွတ်စလင်ကြက်တဲကိုထင်ရှားပေါ်နေစေပြီးဖြည့်ရှင်းနိုင်မဲ့ဘယ်လိုနည်းလမ်းမျိုးကိုမဆိုသုံးဝင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာရာစုခုံရုံး ICC ကနေစုံစမ်းစစ်ဆေးမယ်ဆိုတာကမှန်ကန်တဲ့နည်းလမ်းဟုတ်မဟုတ်ဆိုတာကိုတော့မှတ်ချက်မပေးပါဘူး။ဒီကြက်တဲကိုထင်ရှားပေါ်လျောင်းလို့ဖို့မြန်မာဆွေရကရည်ယူလှုံ့ဆော်လောက်အောင်လုပ်ဖို့ကတော့အရေးကြီးတယ်လို့တောက်ကြနေကနိုင်ငံရဲ့ဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောသွားပါတယ်။ရုရှားဖြုတ်ခံလိုက်ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗန်နိုဗစ်ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်စကားပြောကြခြင်းတွင်သူနဲ့ပတ်သက်ပြီးသမ္မတထရမ့်ပြောခဲ့တဲ့ပေါ်တိတ်ကိုအံ့အားသင့်တုံ့လုံးမိတယ်လို့ပြောပါတယ်။သမ္မတထရမ့်ကိုတရားဆက်ဆိုရေးစုံလွန်စစ်ဆေးမှုတွေတောက်ချာနေကအောက်လွတ်တော်မှာလုပ်တဲ့ဂျာနာပွဲတွင်သံတမန်ကြီးယူဗန်နိုဗစ်ကအဲလိုပြောသွားတာပါ။အာဖဂန်နစ္စတန်နဲ့အမေရိကန်ကြားဒီသတင်းပတ်အတွင်းအကျဉ်းသားလဲလှယ်ရေးအစီအစဉ်မအောင်မြင်ခဲ့တဲ့ပေါ်အာဖဂန်တာလီဘန်တွေကအမေရိကန်ကိုအပြစ်တင်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ကတစ်ဖက်သဘောတူညီကြတဲ့နေရာကိုဗရီယန်တွေရောက်မလာခဲ့ဘူးလို့တာလီဘန်တွေကပြောပါတယ်။အစီအစဉ်ကိုလက်ရှိမှာဆိုင်းငံ့ထားလိုက်ပြီလို့လည်းပြောပါတယ်။တောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးမာကက်စ်ပါဟာတောက်ကြံတွေကတောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့တွေ့ပါတယ်။တောင်ကိုရီးယားမှာခြားထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်ကုန်ကြမ်းစစ်ကိုတောင်ကိုရီးယားကပူပြီးမျှဝေကြခံပေးဖို့အမေရိကန်ကပြောနေတဲ့ကိစ္စနဲ့ပတ်သက်ပြီးဝင်ကြီးအက်စပါကအခိုင်အမာထပ်ပြောပါတယ်ခင်ဗျာ
။စနေနေ့မနေ့ကနောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ John Allison ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရမင်းတော်မှာဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flightometer 16 Flightometer 19 Flightometer 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတက်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ
This program has come to you from the Voice of America, Washington.